ရှီလန်နိုင်ငံတောင်ပိုင်းမှာရှိတဲ့အလေဟန်ကျောင်းတစ်ကျောင်းမှာအသက်12နှစ်အရွယ်ကျောင်းသားတဦးကပြစ်ခတ်ခဲ့တဲ့အတွက်တခြားကျောင်းသား3ဦးဒဏ်ရာရခဲ့တယ်လို့ဖင်လန်ရဲတပ်ဖွဲ့ကပြောပါတယ်။မြို့တော်ဟက်ကင်စီရဲ့စင်ကြေဘုံရပ်ကွက်ဖြစ်တဲ့ဗန်တာမှာရှိတဲ့ကျောင်းသား800ခန့်တက်ရောက်နေတဲ့အလေဟန်ကျောင်းမှာပြစ်ခတ်မှုဖြစ်ပွားခဲ့တာပါ။ပြစ်ခတ်သူနဲ့ဒဏ်ရာရသူတွေဟာအသက်12နှစ်အရွယ်ကျောင်းသားတွေဖြစ်ကြပြီးတော့တနတ်သမားအဖြစ်ယူဆထားရတဲ့ကျောင်းသားကိုတော့ဒီနေ့နှောင်းပိုင်းမှာပဲဟက်ဆင်ကီမြို့အနီးမှာဖမ်းဆီးရမိခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။စာတင်ကျောင်းမှာရှိတဲ့အဆောက်အုံတစ်ခုကိုရဲတွေကပိတ်ဆို့ထားပြီးတော့ဒဏ်ရာရသူတွေကိုစေယုံကိုပို့ဆောင်ထားတယ်လို့ရဲတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူတူကပြောပါတယ်။ထိခိုက်ဒဏ်ရာရသူတွေရဲ့အခြေအနေကိုတော့အသေးစိတ်ပြောသွားတာမရှိပါဘူး။ကျောင်းအုပ်ကြီးစာရီဆာလာရီကတော့အခြေအနေဟာအနေမရှိတော့ဘူးလို့ Reuters သတင်းဌာနကပြောထားပါတယ်ရှင်။